စကိုင်းတိုင်းရင်းမာပင်မြို့အနောက်ဖက်ချမ်းမှာစစ်ကောင်စီတပ်တွေအင်အားတိုးပြီးစီရေးလှုပ်ရှားနေတဲ့အတွက်ကြေးရွာတော်တော်များများကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဖေဖော်ဝါရီလ14ရက်တနင်္လာနေ့ညကစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားရင်းမာပင်မြို့နာတဝိုက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာအခုလိုစစ်ကောင်စီတပ်တွေဘက်ကစစ်ကြောင်းတွေအားဖြည့်လာတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်ကနေဖေဖော်ဝါရီလ15ရက်နေ့ဒီနေ့အစောပိုင်းမှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်အနောက်ဘက်ပုတ်ပါးကျေးရွာနားမှာစခန်းချနေတဲ့အတွက်အနီးအနားကျေးရွာတွေကပြည်သူတွေဘေးလွတ်ရာပြေးနေကြရပါတယ်ပြည်သူတွေဟာတောတွေထဲမှာပုန်းခိုနေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ
်ဒီနေ့မှာပြီးရတာတော့ရှိတယ်ဗျအခုဆိုရင်စစ်ကြောင်းတစ်ကြောင်းကကလေးနေနေပြီးတော့ဒီကရင်းမဲ့ကိုစစ်ကြောင်းကြောင်းဖတ်ထိုးတာရှိရပြအထိုးတော့ကြတော့အနောက်ဘက်ချမ်းမှာလည်းရွာတော်တော်များများတော့ပြေးနေရတယ်ဒီနေ့ထွက်ပြေးရတယ်ဗျဒီဝါရီတော်တော်များများပြေးလာကြတော့သူကတောရည်မှာနေရတယ်ဗျတောရည်ထဲမှာသူတချို့ဆိုလင်းသွားရှိတယ်လင်းသွားလေးနေအခုဆောင်းလာပြီးဆိုတော့တော်တော်ခက်ခဲတော့ရှိတယ်ဗျာမီးလည်းမဖူရဲရှိရပါလာတဲ့ဆောင်းလေးနေတယ်သူဟိုလောင်းကောင်ခြုံရတာမျိုးလေးရှိရပေါ့သူကတော့လည်းမပါရလို့ရှိရပေါ့ဗျာ
ဖေဖော်ဝါရီလ14ရက်နေ့တနင်္လာနေ့ည9နာရီလောက်မှာရင်းမပင်မြို့ရဲ့အနီးဝန်းကျင်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့6နာရီလောက်ကြာအောင်အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ရင်းမပင်ကမြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကပြောပါတယ်
မင်းများကတိုက်ပွဲဖြစ်တာက9နာရီလောက်ကနေပြီးတော့7နာရီကျော်ထိအောင်ပေါ့နော်ဒီလိုတိုက်ပွဲမျိုးကြီးဖြစ်ခဲ့တာရှိပါတယ်
ရင်းမပင်မြို့တဝိုက်မှာတော့တိုက်ပွဲငယ်တွေကနေ့စဉ်လွန်လို့ဖြစ်ပွားနေတာ3ရက်ရှိပြီလို့စစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့တန်ခါတော်တစ်ပါးကမိတ်ပါတယ်။ဒါကြောင့်မြို့ပေါ်ကဒေသခံပြည်သူတော်တော်များများကလည်းဘေးလွတ်ရာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်တွေထဲမှာပုန်းရှောင်နေကြရတာလို့မိတ်ပါတယ်
။ညာတိုင်းရှိတဲ့3ရက်လောက်ရှိပြီဒီကမိုင်း။ဒေသခံတွေကမြို့ပေါ်ကပေါ်တော့မြို့ဒီရဲရွာတွေကတော့အလောက်ကြီးဟွာမဖြစ်ဘူးပေါ့။မြို့ပေါ်မှာရှိတဲ့လူတွေကတော့များသောအားဖြင့်အင်အားတွေကိုစုပြီးတော့ထွက်ခွာသွားတာမျိုးတွေရှိတယ်
။အခုရပိုင်းနေအတွင်းမှာရင်းမပင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေဘက်ကလှုပ်ရှားသွားလာတာတွေများနေတာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေကပိုးပြီးတော့မှဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်
။ဟုတ်တယ်တော့ဒီမျိုးလုံးပေါ့ပုံမှန်တော့ဦးလေးကရွာမျိုးတော့ကတ်ပြီးတော့စစ်ပြီးဆောင်နေရရှိတယ်ဗျ။အခုတော့တွေကဒီထဲမှာကျွန်တော်စစ်ကောင်စီကောင်တွေကဒီထဲမှာနေပြီးတော့ဒီလူတွေလိုက်ခံနေပြည်သူကိုခိုးတယ်လူတွေအဲ့မှာဒီလူတွေကမနေရလို့ဘေးလူရာကိုအဆောင်ပြေးနေကြတာလောတဲ့ချင်းကြီးကဒီတော့ကဒီဒီအက်ဒီကတော့ဒီအရာကိုတော့မဆိုင်နိုင်လို့ဒီဒီလူဆက်ရဲခန်းတို့သူတို့တဆောထားနေရရတော့ဒီတော့ဒီဒီအက်ဒီကတော့လည်းပြန်လှမ်းပြတာမျိုးရှိတာပေါ့
စကိုင်းတိုင်းရင်းမပင်နယ်ထဲမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံပြည်သူတွေကလက်နက်စွဲကင်တိုက်ခိုက်မှုတွေကို2021ခုနှစ်မတ်လကတည်းကစပြီးတော့လုပ်ခဲ့ကြတာဖြစ်ပါတယ်။ဒီစည်းရဲလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးရင်းမပင်မြို့နယ်တွင်တောင်းနဲ့ချီတဲ့ဒေသခံတွေဟာနီးစပ်ရာကျေးရွာတွေဖုန်ကြီးကျောင်းတွေနဲ့တောတောင်တွေထဲမှာခိုးလုံနေကြရတာပါ။ဒီစစ်ဘေးစစ်ဆောင်ဒုက္ခသည်တွေအတွက်စေဝါအစားအသောက်နဲ့အဝတ်အထည်ဆောင်အကူအညီတွေအလွန်အမင်းလိုအပ်နေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောကြပါတယ်ရှင်။